တော်ရရှိမြတ်ခင်ဗျာကောင်းတဲ့အရာတစ်ခုခုကိုသိရှိနားလည်ခံယူခြင်းဟာအင်မတန်မှကောင်းမွန်တဲ့အရာတစ်ခုပါပဲဒီလိုကောင်းတဲ့အရာတစ်ခုခုကိုသိရှိနားလည်ခံယူခြင်းတွေကကျွန်တော်တို့ရဲ့ဒီလူဘဝအတ္တတာမှာသာဝရရှင်မြတ်စွာဘုရားသခင်ရဲ့စီရင်တော်မူခြင်းဆိုတာကိုအစဉ်တစိုက်ခံယူကြရစမြဲတာဖြစ်တယ်ဆိုတာကိုသိရှိနားလည်ခံယူခြင်းဟာကောင်းမွန်ယုံမျှမကမင်္ဂလာတစ်ပါးရဲ့လို့ဆိုရပါလိမ့်မယ်ဘာကြောင့်လဲဆိုတာကိုတော့ဒီကနေ့တင်ပြရတော့တမချန်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်တိချမ်းအခန်းကြီး9အခန်းငယ်15ကနေအခန်းငယ်29အထိမှာအဖြေကိုရှာဖွေတွေ့ရှိပါလိမ့်မယ်ဒီကနေ့ဒီအချိန်လူသားတို့အတွက်အရေးတကြီးစဉ်းစားဆင်ခြင်ရမယ့်အရာတစ်ခုနဲ့အတူဒံယေလအနာဂတ်တိချမ်းအခန်းကြီး9အခန်းငယ်15ကနေအခန်းငယ်29အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်ပြရတော့သမချမ်းသင်ငန်းစာများကိုအချိန်မှန်နားဆွင့်နေကြတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ဒီအချိန်မှာတော့ကျွန်တော်တို့အတူတကွဆက်လက်လေ့လာရမှာကတော့ဒံယေလအနာဂတ်တိချမ်းအခန်းကြီး9ရဲ့အစပယ်ဖြစ်ပါတယ်။အခန်းကြီး9ရဲ့အငယ်15ကနေ18ဖော်ပြလိုက်ပုံကတော့အခုလိုဖြစ်ပါတယ်။တကိုးကြီးသောလက်တော်ဖြင့်ကိုရောဤလူတို့ကိုအေဂုတ်ထုပြည်မှနှုတ်ဆောင်၍ယနေ့၌ရှိသည့်အတိုင်းအသရေတော်ကိုထင်ရှားစေတော်မူသောအကျွန်ုပ်တို့၏အရှင်ဘုရားသခင်အကျွန်ုပ်တို့သည်ပြစ်မှားမိပါပြီမတရားသဖြင့်ပြုမိပါပြီ။အိုဘုရားရှင်ဖြောင့်မတ်တော်မူခြင်းတရားတော်ရှိသမျှတို့နှင့်အညီတန်ရှင်းသောတောင်တော်ဒီဟုသောကိုရော၏ယေရုရှလင်မြို့မှပြင်းစွာသောဒေါသအမျက်ကိုလွှဲတော်မူပါဟုအကျွန်ုပ်တောင်းပန်ပါ၏။အကြောင်းမူကားအကျွန်ုပ်တို့အပြစ်များမှစ၍ဘိုးဘေးတို့၏အပြစ်များကြောင့်ယေရုရှလင်မြို့နှင့်ကိုရော၏လူစုပတ်ဝန်းကျင်၌ရှိသောသူတို့တွင်ကဲ့ရဲ့စရာအကြောင်းဖြစ်ပါ၏။ယခုမူကားအကျွန်ုပ်တို့ဖျားသခင်ကိုရော၏ကြွန်ပြူသောပတ္ထနာစကားကိုနားထောင်တော်မူပါစိတ်ညံလျက်ရှိသောသန့်ရှင်းရာဌာနတော်ကိုဖျားရှင်၏အကျိုးတော်ကြောင့်မျက်နှာတော်ရောင်ချီကိုထွန်းလင်းစေတော်မူပါအကျွန်ုပ်တို့၏ဖျားသခင်နားတော်ကိုလှည့်၍နားထောင်တော်မူပါမျက်စိတော်ကိုဖွင့်၍အကျွန်ုပ်တို့ပျက်စီးရာများကို၎င်းနာမတော်ဖြင့်သမုတ်သောမြို့ကို၎င်းကြည့်ရှုတော်မူပါအကျွန်ုပ်တို့သည်ကိုကုသိုလ်ကိုအမိမပြုမဟာကယုနာတော်ကိုသာအမိပြု၍ပတ္ထနာစကားကိုရှေ့တော်၌ဆက်ကပ်ပါ၏။အိုဖျားရှင်နားထောင်တော်မူပါ။အိုဖျားရှင်အပြစ်ကိုလွတ်တော်မူပါ။အိုဖျားရှင်နားထောင်၍ပြုတော်မူပါ။အကျွန်ုပ်၏ဖျားသခင်ကိုတော်အတွေ့ဖြင့်နှွဲတော်မမူပါနှင့်ကိုတော်၏မြို့ကိုတော်၏လူစုသည်နာမတော်ဖြင့်သမုတ်ခြင်းရှိပါသည်ဟုဆုတောင်းပတ္ထနာပြု၏မိတ်ဆွေအပေါင်းတို့အခုမိတ်ဆွေတို့ကြားနာခဲ့ရတာကတော့ဒံယေလအနာဂတ်တိချမ်းအခန်းကြီး9ရဲ့အငယ်15မှ19ပဲဖြစ်ပါတယ်လောကလူသားတို့ဟာဘုရားသခင်ကိုဘယ်သောအခါမှလူချင်းလိုကိုက်ရက်ပြီးတော့အပေးအယူလုပ်ပြီးတော့ကြော်လွှားလို့မရနိုင်ဘူးဘုရားသခင်ဆိုတာဟာအစဉ်ဖြောင့်မှန်မှန်ကန်တယ်ကိုယ်ဆိုတဲ့လူသားကသာလျှင်အပြစ်သားအစဉ်တစိုက်ဖြစ်တယ်ဆိုတဲ့အချက်ကိုဒံယေလဟာသူ့ရဲ့အနာဂတ်ဆုတောင်းသံများအဖြစ်ဖော်ပြပေးလျက်ရှိနေပါ रे ပြီးခဲ့တဲ့သင်ခန်းစာမှာဆိုရင်ကျွန်ခံခဲ့ရတဲ့အနှစ်80အချိန်ကာလလွန်ပြီဆိုတဲ့အချိန်မှာကျွန်ဘဝကလွတ်မြောက်ရမယ်ဆိုတဲ့သူနဲ့ခစ်ပြိုင်ပရောဖက်လို့ပြောလို့တော့ရတယ်ဒါပေမဲ့သူ့အရင်ကြားခဲ့တဲ့ပရောဖက်ကြီးယေရမိရဲ့ရှေးအနာဂတ်ကျမ်းတွေကိုဖတ်ပြီးတော့ဒံယေလဘယ်လိုဆုတောင်းပတ္ထနာပြုခဲ့သေးတယ်ဆိုတာကိုကျွန်တော်တို့လေ့လာခဲ့ကြပြီဖြစ်ပါ रे ဟုတ်ပါ रे ကယ်တင်ရှင်သခင်ခရစ်တော်ဟာကျွန်တော်တို့အတွက်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18မှာတခန်းလုံးဆုတောင်းပတ္ထနာပြုသံတွေနဲ့ထုံမွန့်ပေးခဲ့သလိုဒံယေလဟာလည်းအဖဖျားသခင်စီမှာလူမျိုးတော်ဣသရေလရဲ့ကိုစားဆုတောင်းပတ္ထနာပြုနေခဲ့ပါတယ်ဆုတောင်းပတ္ထနာပြုရမှာလေဝိညာဉ်ရေးအရဘလောက်အထိအသင့်ပြင်ဆင်ထားတယ်အလေးအနက်ပြုတယ်ရှေ့တော်မှာရွတ်ရွတ်ကြိုးကြိုးနှိမ့်နှိမ့်ချာချာရှိတယ်ဆရာတွေးကိုကျွန်တော်တို့အလေးအနက်ပြုဖို့ရန်အခန်းကြီး9ဟာအစကတည်းကအခုလိုဖော်ပြပေးခဲ့ပါတယ်ယေရုရှလင်မြို့ပျက်စီး၍အနှစ်80လွန်စီမီဟုထာဝရဘုရား၏ဗျာဒိတ်တော်ကိုပရောဖက်ယေရမိခံဘူးသည်ဖြစ်၍ခါလဒဲနိုင်ငံကိုအစိုးရသောမေဒီအမျိုးအာရွှေယုသားဒါရိနန်းဆန်ပထမနှစ်တွင်ငါဒံယေလသည်ထိုနှစ်ပေါင်းအရေးအတွက်ကိုကျမ်းစာအဖြစ်သိရသောကြောင့်အစာကိုရှောင်လျက်ရှော့တေအဝတ်ကိုဝတ်လျက်ပြာနှင့်လူးလျက်အရှင်ဘုရားသခင်ထံတော်သို့ချဉ်းကပ်၍ဆုတောင်းပတ္ထနာပြု၏ထို့သောအပြစ်ကိုဖော်ပြတောင်းပန်၍ငါကိုးကွယ်သောဘုရားသခင်ထာဝရဘုရားထံငါပြုသောပတ္ထနာဟုမူကားကိုတော်ကိုချီ၍ပြည့်ညတ်တော်တို့ကိုစောင့်သောသူတို့အားတစ္ဆာတော်မပြည့်ဂယုဏတရားကိုစောင့်တော်မူထသောအလွန်ကြီးမြတ်၍ကြောက်ရွံ့ပွေဖြစ်တော်မူသောအရှင်ဘုရားသခင်အကျွန်ုပ်တို့သည်ပြစ်မှားပါပြီဒုစရိုက်ကိုပြုမိပါပြီ မတရားသဖြင့်ကြင့်မိပါပြီ။ပုံကံမိပါပြီ။စီရင်ထုံးဖွဲ့တော်မူသောတရားလမ်းမှလွှဲမိပါပြီ။အကျွန်ုပ်တို့၏ရှင်ဘုရင်မင်းသားအသက်ကြီးသူမှစ၍ပြည်သူပြည်သားအပေါင်းတို့အားကိုတော်၏အခွင့်နှင့်ဟောပြောသောကိုတော်၏ကျွန်းပရောဖက်တို့၏စကားများကိုအကျွန်ုပ်တို့သည်နားမထောင်ဘဲနေကြပါပြီ။တဲ့။မိတ်ဆွေအပေါင်းတို့ကိုယ့်ရဲ့လူသားဘဝဟာပြစ်မှားခြင်းအမျိုးမျိုးတွေနဲ့ပြည့်ဝနေပါလေ။ဒါကြောင့်လည်းဘုရားသခင်ရဲ့စီရင်တော်မူခြင်းဆိုတာကိုဘဝအသက်တာဟာအစဉ်တစိုက်ခံယူကြရစမြဲသာဖြစ်ပါလေဆိုတာကိုသိရှိနားလည်ခြင်းသည်ပင်ဖြင့်မင်္ဂလာတပါးပဲလို့ကျွန်တော်တို့ခံယူနိုင်ပါလေ။အခုချိန်မှာပရောဖက်ကြီးဒန်ယေလရဲ့ဖော်ပြချက်တွေဟာအပြစ်တရားအတွေ့ဝန်ခံခြင်းဆိုတဲ့အခန်းကဏ္ဍကလွန်မြောက်ပြီးတဲ့နောက်ကျေးဇူးတော်ကိုရေတွက်ချီးမွမ်းခြင်းဆိုတဲ့အပိုင်းကိုကူးသန်းလာတယ်ဆိုတာကိုကျွန်တော်တို့စိတ်စိတ်ဆက်ဆက်လေ့လာမယ်ဆိုရင်တွေ့လာရပါတယ်။ဟုတ်ပါတယ်။ပရောဖက်ကြီးဒန်ယေလရဲ့စိတ်အဆင့်ဟာသမိုင်းဥကရေကခန်းစားခဲ့ရတဲ့လူမျိုးတော်ခန်းစားရကဲတင်ချင်းကျေးဇူးတရားအကြောင်းကိုသွားရောက်ပြီးတော့စဉ်းစားမိတယ်ဆိုတာရှင်းလင်းပြတ်သားစွာနားလည်လာရပါတယ်။တကိုးကြီးသောလက်တော်နှင့်ကိုရောဤလူတို့ကိုအေဂုတ်ထုပြည်မှနှုတ်ဆောင်၍ယနေ့၌ရှိသည့်အတိုင်းအသရေတော်ကိုထင်ရှားစေတော်မူသောအရှင်ဘုရားသခင်တဲ့မိတ်ဆွေအပေါင်းတို့မောရှိကဤသင့်ငါစကားကိုနားထောင်ရင်မင်းတို့ဣသရေလကိုဘယ်လိုကောင်းကြီးတွေပေးမယ်ငါစကားကိုနားမထောင်ရင်ဖြင့်ဘယ်လိုပျက်စီးခြင်းတွေနဲ့ကြုံရမယ်ဆိုတာတွေ့ကိုအဖဘုရားသခင်ဟာအဲ့ဒီသမိုင်းဥကရေကကြိုတင်ပြီးသတိပေးခဲ့တာကိုလေပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ဖော်ပြခဲ့ပြီးဖြစ်ပါတယ်ဒါမဲ့ရွေးကောက်တော်မူသောလူမျိုးတော်ဟာဘုရားသခင်ရဲ့စကားတော်ကိုနားမထောင်ခဲ့ဘူးဆရာကဒန်ယေလဟာဝန်ခံမိတယ်ဆရာကဒီကျမ်းစာဟာရှင်းလင်းပြတ်သားစွာဖော်ပြနေတာဟာအမှန်ဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရွေးကောက်တော်မူသောလူမျိုးတော်ရဲ့မိုက်မဲမှုတွေဟာသမိုင်းနဲ့ချီပြီးတော့စွန့်ကွက်ခဲ့ခြင်းပဲ။အဲ့ဒီသမိုင်းဥကာလကလေးကအစဉ်တည်တံ့လာခဲ့တဲ့မိုက်မဲမှုတွေကိုပြန်ပြီးတော့ကြည့်မယ်ဆိုရင်မောရှိရဲ့ဝန်ခံခြင်းနဲ့လူမျိုးတော်ကိုသတိပေးမှာကြားခဲ့တဲ့အချက်ကိုလေတရားဟောရာကျမ်းမှာရှင်းလင်းပြတ်သားစွာတွေ့ကြရပါတယ်။ဟုတ်ပါတယ်။ဒါဟာကွယ်လွန်ခံဤအချိန်မှာဣသရေလလူမျိုးတော်ရဲ့ခေါင်းဆောင်ကြီးမောရှိကိုတော်တိုင်ပြောခဲ့တဲ့စကားတွေပဲဖြစ်ပါတယ်။မောရှိကိုတော်တိုင်ပြောခဲ့တဲ့စကားတွေဟာလေအဖဖခင်သခင်ဝိညာဉ်တော်မှုတ်သွင်းခြင်းအပြင်လူမျိုးတော်အတွေ့ဘယ်သောအခါမှမမေ့နိုင်လောက်တဲ့သင်ခန်းစာတွေပဲဖြစ်ပါတယ်။တရားဟောရာကျမ်းအခန်းကြီး37အငယ်24မှ29ကိုပြန်ပြီးတော့ကြည့်ကြပါစို့မောရှိသည်ဤပြည့်ညတ်တရားစကားတော်အလုံးစုံတို့ကိုအကုန်အစင်ရေးထားပြီးမှထာဝရဘုရား၏ဗြဟ္မင်းသစ်တာတော်ကိုထမ်းသောလေဝိသားတို့ကိုခေါ်၍ဤပြည့်ညတ်တိကျမ်းစာသည်တင်တို့အမျိုးတစ်ဖက်၌တက်သည်ဖြစ်မည်အကြောင်းထိုစာကိုယူ၍တင်တို့ဘုရားသခင်ထာဝရဘုရား၏ဗြဟ္မင်းသစ်တာတော်အနားမှတင်ထားကြလောတင်တို့အမျိုးသည်ပုံကန်တတ်သောသဘောခိုင်မာသောသဘောရှိကြောင်းကိုငါသိငါအသက်ရှင်၍တင်တို့တွင်နေစဉ်အခါယနေ့ပင်တင်တို့သည်ထာဝရဘုရားကိုပုံကန်ကြပြီငါသေသောနောက်ထိုမျှမကပြုကြလိမ့်မည်တင်တို့အမျိုးအနွယ်အသက်ကြီးသူအရာရှိသူအပေါင်းတို့ကိုငါထံမှစုဝေးစေကြလော့ဤစကားတို့ကိုသူတို့အားဟောပြော၍သူတို့တစ်ဖက်၌ကောင်းကင်မြေကြီးကိုငါတိုင်တည်မည်အကြောင်းမူကားငါသေသောနောက်တင်တို့သည်လုံလုံဖောက်ပြန်၍ငါမှားထားသောလက်မှလွှဲသွားကြလိမ့်မည်ကိုငါသိ၏။နောင်ကာလတွင်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ကိုယ်လက်နှင့်လှုပ်ဆောင်သောအဖြစ်အမျက်တော်ကိုနှိုးဆော်သောကြောင့်တင်တို့သည်ဘေးဥပတ်နှင့်တွေ့ကြုံကြလိမ့်မည်ဟုသတိပေးလေ၏။ကဲရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမရှိဘူးလား။ဒါဟာအခုဒံယေလအနာဂတ်မတိုင်ခင်နှစ်ပေါင်းထောင်ချီကြာညောင်းတဲ့အချိန်ကာလကလေးကဣသရေလလူမျိုးတော်ရဲ့ခေါင်းဆောင်ကြီးမောရှိမှတဆင့်ဘုရားသခင်ချထားပေးခဲ့တဲ့ပြည်ရှင်ပဲဗျာဒိတ်တော်ပဲအခုတော့အဲ့ဒီအတိုင်းအကုန်ဖြစ်ကုန်ပြီအဲ့ဒီလိုလူမျိုးတော်ရဲ့မိုက်မဲမှုလူမျိုးတော်ရဲ့အပြစ်ဒုစရိုက်လွန်ကျူးမှုစရာတွေကိုဖော်ပြတာဟာဒီလူမျိုးတော်ရဲ့သမိုင်းကိုသာကွက်ပြီးတော့လေ့လာဖို့မဟုတ်ပါဘူးလူမျိုးတော်အချင်းအဖဖန်ဆင်းပေးတော်မူသောလူသားအလုံးတို့သင်ငန်းစာယူဖို့သာဖြစ်တယ်စရာကိုလေကျွန်တော်တို့မိထားလို့မရနိုင်ပါဘူးဟုတ်ပါတယ်အဖဖျားသခင်ဟာအပြစ်တရားအလျောက်လူသားကိုစီရင်တဲ့သခင်ဖြစ်တယ်ဆိုရကိုနားလည်ရတဲ့အချိန်မှပဲအဲ့ဒီအပြစ်လူအဖွဲအစည်းကိုဘယ်လိုဂရိတော်တွေပရိညင်တွေပြုတ်ခဲ့တယ်ဆိုရကိုအောက်မေ့သတိရဖို့လိုပါတယ်ယုံကြည်ခြင်းတရားရဲ့ပထမလူသားလို့ဆိုနိုင်သူဣသရေလရဲ့လူမျိုးတော်တောင်မှမဖော်ထုတ်ခင်ကတည်းကလူသားကြီးတယောက်ဖြစ်တဲ့အာဗြဟံမှတဆင့်အဖဖျားသခင်ချထားပေးခဲ့တဲ့ပရိညင်ဟာအခုလိုရှိခဲ့ပါတယ်ကပ္ပဦးကျမ်းအခန်းကြီး7အငယ်1မှ3အတွင်းမှာပြန်ပြီးတော့ကြည့်စီခြင်းပါလေ။ထာဝရဘုရားသည်လေအာဗြံကိုခေါ်တော်မူ၍"သ သင်ဤပြည်နှင့်တကွအမျိုးသားချင်းပေါက်ဖော်များတဲ့ကထွက်ပြီးလျင်ငါပြလက်တန့်သောပြည်သို့သွားလော့ငါသည်သင်ကိုလူမျိုးကြီးဖြစ်စေမည်ငါကောင်းကြီးပေး၍သင်ဤနာမကိုကြီးမြတ်စေမည်သင်သည်ကောင်းကြီးခံရသောသူဖြစ်လိမ့်မည်သင်ကိုကောင်းကြီးပေးသောသူကိုငါကောင်းကြီးပေးမည်သင်ကိုကျိန်ဆဲသောသူကိုငါကျိန်ဆဲမည်သင်အားဖြင့်လေလူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုမိန့်တော်မူ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီပရိညင်ကိုဖြောက်မှတ်တော်မူသောဘုရားသခင်ဟာအစဉ်တည်စေခဲ့တယ်ဆိုရကိုကျွန်ခံရအေဂုတ်ထုဆိုတဲ့လောင်းရိပ်ကနေပြီးတော့ဣသရေလလူမျိုးတော်ကိုထုတ်ဆောင်ခြင်းမှာရှင်းနေအောင်သက်သေတည်စေခဲ့ပြန်ပါတယ်ဒါကိုထွက်မြောက်အကျမ်းအခန်းကြီး2ရဲ့ဏိဂုံးပိုင်းတွင်မှာအခုလိုပြန်ပြီးတော့ကြည့်နိုင်ပါလိမ့်မယ်ဣသရေလအမျိုးသားတို့လည်းအစေကျွန်ခံရသောကြောင့်ညီးတွားငိုကြွေးကြ၏ထို့သောအစေကျွန်ခံ၍ငိုကြွေးသောအသံသည်ဘုရားသခင်ထံတော်သို့တက်ရောက်လေ၏သူတို့ညီးတွားမြည်တမ်းခြင်းအသံကိုဘုရားသခင်ကြားတော်မူလျင်အာဗြဟံဣဇက်ယာကုပ်နှင့်ပြုခဲ့ဘူးသောပရိညင်ကိုအောက်မေ့တော်မူ၏ဘုရားသခင်သည်လည်းဣသရေလအမျိုးသားတို့ကိုကြည့်ရှု၍သူတို့အမှုကိုဆင်ကျင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ဖြောက်မှတ်တော်မူသောအဖမေတ္တာနှင့်ပြည့်စုံတော်မူသောအဖဖြစ်မှန်သိတယ်ဆိုရင်သူရဲ့စီရင်တော်မူချက်မှန်သမျှတို့ကိုကျွန်တော်လူသက်တော်အပေါင်းတို့ဟာဘာဆိုဘာမှမခံယူနိုင်စရာအကြောင်းမရှိပါဘူး။ဒါကြောင့်မို့လဲတမန်တော်ကြီးရှင်ပေါလုဟာသူ့ရဲ့ယောမဩဝါဒစာအခန်းကြီး3အငယ်4နဲ့5မှာအခုလိုဖော်ပြခဲ့ခြင်းဖြစ်ပါတယ်။တို့ဖြစ်၍မိန့်တော်မူချက်သည်ဖြောင့်ပါ၏။တရားစီရင်သောအခါအောင်မြင်တော်မူ၏ဟုကျမ်းစာ၌လာပြီးနှင့်အညီလူခတ်သိန်းတို့သည်တစ္ဆာပြတ်တော်လေ။ဘုရားသခင်၏တစ္ဆာတော်သည်တည်စေသတည်း။ငါတို့ဤမတရားသောအမှုသည်ဘုရားသခင်၏ဖြောက်မှတ်ခြင်းတရားတော်ကိုထင်ရှားစေလျင်အဘယ်သို့ဆိုရသနည်းဘုရားသခင်သည်ဒဏ်ပေးတော်မူလျင်မတရားသောအမှုကိုပြုတော်မူသလောထိုသို့ဆိုသောလူသောအတိုင်းငါဆိုသတည်းမိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုပရောဖက်ကြီးဒန်ယေလဟာဆိုရင်အဲ့ဒီအခြေခံသဘောတရားအတိုင်းပဲဘုရားသခင်ကိုတိုးဝင်ချဉ်းကပ်နေခြင်းဖြစ်ပါတယ်ကိုတော်ဤကြုံပြုသောပထနာကိုနားထောင်တော်မူပါသင်ရှင်းရဌာနတော်၌မျက်နှာတော်ရောင်ချီကိုထွန်းလင်းစေတော်မူပါကိုကုသူကိုအမိမပြုမဟာကယုနာတော်ကသာအမိပြု၍ဆက်ကပ်ပါ၏အပြည့်လွတ်တော်မူပါတဲ့မိษွေတော်တတ်ရှင်အပေါင်းတို့ခမညာမိษွေတို့ကျွန်တော်အပါဝင်လူသက်တော်တွေဟာမိမိတို့ရဲ့ယုံကြည်ခြင်း၌ပင်လျင်မာနရှိတတ်သောအမျိုးအစားများဖြစ်တယ်ဆိုရကိုကျွန်တော်အကြင်ရင်ပြောခဲ့ပူပါတယ်တကယ်တော့လူသက်တော်ဟာအဲ့ဒီလောက်အထီးကိုအံ့ဩပွေကောင်းလောက်အောင်အပြစ်နဲ့ထိဆက်နိကတ်လွန်လှပါ रे ။ဒံယေလကဲ့သို့အဖဖျားသခင်ကိုချင်းကတ်တိုးဝင်ကြပါလို့ကျွန်တော်လေးနဲ့စွာတိုက်တွန်းနှုတ်ဆော်လိုက်ပါရစေ။ဒံယေလအနာဂတိကျမ်းအခန်းကြီး9အငယ်20မှ23ထို့သောဆုတောင်းပတ္ထနာပြု၍ကိုအပြစ်ကို၎င်းအမျိုးသားချင်းဣသရေလလူတို့၏အပြစ်ကို၎င်းဖော်ပြတောင်းပန်၍ငါကိုးကွယ်သောဖျားသခင်၏သန့်ရှင်းသောတောင်းတော်အဖို့ငါပြုသောပတ္ထနာစကားကိုငါ၏ဖျားသခင်ထာဝရဖျားရှိတော်၌ဆက်ကပ်လျက်နေ၍ဆုတောင်းသောအမှုမပြီးမီမွတ်ဆိုစဉ်တွင်ယခင်ဗျာဒိတ်ယူပါယုံ၌ထင်ရှားသောသူဂါဘရီလသည်လျင်မြန်စွာပြန်၍လာသဖြင့်ညာဥယံပူဇော်ခြင်း၌ငါရှိရာသို့ရောက်၍နှုတ်ဆက်လျက်အချင်းတန်ရီလာငါသည်သင်၌ဉာဏ်ပညာတိုးပွားစေမည်အကြောင်းထွက်လာပြီသင်သည်ဆုတောင်းစပြုသောအခါအမိန့်တော်ရှိသည်ဖြစ်၍သင်အားကြားပြောခြင်းဟာငါရောက်လာပြီသင်သည်အလွန်ချစ်အပ်သောသူဖြစ်၏ထို့ကြောင့်ဗျာဒိတ်တော်အချက်ကိုဆင်ခြင်၍နားလည်ရသောအခွင့်ရှိ၏အပြစ်ကိုဖော်ပြတောင်းပန်နေဆုတောင်းပတနာပြုတယ်ဆိုတာကိုတော့အထက်ထက်ကျွန်တော်တို့ကြားခဲ့ရပါပြီဆက်လက်စဉ်းစားဖို့လိုနေတာကတော့အဲ့ဒီဆုတောင်းပတနာကိုမှကိုရဖို့ကြည့်တောင်းတဲ့သဘောအရှင်းမဟုတ်စကပ်ပူဇော်ခြင်းဆိုတဲ့အလွန်မွန်မြတ်သောမေတ္တာတော်ကိုတုံ့ပြန်မှုစွန့်လွတ်ပူဇော်မှုကိုပါဒံယေလထံမှထပ်ပြီးတော့တွေ့ရပြန်ပါပြီ။ဟုတ်ပါတယ်။အဲ့ဒီလိုရှေးသင်ရှင်သူပရောဖက်ကြီးအတွေ့ချက်ချင်းအဖြေဟာပေါ်လာပါတယ်။ဆုတောင်းသောအမှုမပြီးမီမွက်ဆူစဉ်တွင်ယခင်ဗျာဒိတ်ယူပါယုံ၌ထင်ရှားသောသူဂါပြေလသည်လျင်မြန်စွာပြန်၍လာသဖြင့်ညာဥယံပူဇော်ခြင်း၌ငါရှိရာသို့ရောက်၍နှုတ်ဆက်လျက်အချင်းဒံယေလငါသည်သင်၌ဉာဏ်ပညာတိုးပွားစေမည်အကြောင်းထွက်လာပြီသင်သည်ဆုတောင်းစာပြုသောအခါအမိန့်တော်ရှိသည်ဖြစ်၍သင်အားကြားပြောခြင်းဟာငါရောက်လာပြီသင်သည်အလွန်ချစ်အပ်သောသူဖြစ်၏ထို့ကြောင့်ဗျာဒိတ်တော်အချက်ကိုဆင်ခြင်၍နားလည်ရသောအခွင့်ရှိ၏တဲ့ကောင်းပြီဒ ဒံယေလနားလည်နိုင်ခွင့်ရှိတဲ့ဗျာဒိတ်တော်အချက်အချင်းဘလောက်အထိကျွန်တော်တို့အတွက်အရေးကြီးသောသင်ခန်းစာများကိုရယူနိုင်တယ်ဆရာကဆက်ပြီးတော့အခုလို့တွေ့ကြရတော့မှာပါဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်24လွန်ကျူးခြင်းအမှုကိုစီတား၍အပြစ်ကိုတစိုက်ခတ်စီခြင်းငှာ၎င်းဒုစရိုက်အပြစ်ကိုဖြေရှင်း၍သာဝရကုသိုလ်ကိုသွင်းစီခြင်းငှာ၎င်းဗျာဒိတ်ယူပါယုံနှင့်အနာဂတ်ဗျာဒိတ်တော်တို့ကိုတစိုက်ခတ်၍အလွန်တန်ရှင်းသောအယက်ဌာနကိုလိမ့်စီခြင်းငှာ၎င်းသတင်း80ကိုသင်ဤအမျိုးသားချင်းအဖို့နှင့်သင်ဤတန်ရှင်းသောမျိုးအဖို့ဆုံးဖြတ်ခြင်းရှိ၏ကြားကြပါရဲ့နော်ဒီအချက်ဟာအလွန်အရေးကြီးတဲ့အပိုင်းဆိုတာဟာရှင်းနေပါပြီ1လွန်ကျူးခြင်းအမှုကိုစီတား၍အပြစ်ကိုတစိုက်ခတ်ရန်2အပြစ်ကိုဖြေရှင်း၍ကုသိုလ်ကိုသွင်းရန်3ဗျာဒိတ်ယူပါယုံအနာဂတ်တို့ကိုတစိုက်ခတ်၍တန်ရှင်းရဌာနတော်ကိုလိမ့်စီရန်ဆိုတဲ့အချက်ကြီးတွေအတွေ့သတင်းအပတ်80ကိုအမျိုးသားချင်းဖြစ်တဲ့ဣသရီလတွေရဲ့သင်ဤတန်ရှင်းရမျိုးဖြစ်တဲ့ယေရုရှလင်ရဲ့အတွေ့ဆုံးဖြတ်တယ်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်တို့အားလုံးသိပြီးဖြစ်တဲ့အတိုင်းပဲဘာပုလုံရဲ့လက်အောက်မှာကြွန့်ခံရခြင်းဟာဘုရားသခင်စီရင်အပြစ်ပေးခြင်းဖြစ်တယ်အဲ့ဒီနှစ်ကာလတွေဟာနှစ်80တိုင်အောင်ကြာညောင်းခဲ့တယ်ဘာဖြစ်လဲဆိုတော့ဣသရီလလူမျိုးတော်ဟာနှစ်ပေါင်း490တိုင်တိုင်ပမိုင်းကာလတစ်လျှောက်မှာပြည့်ညတ်တော်တွေကအဖဖျားသခင်အမိန့်ချထားတဲ့မြေဥပုပ်ဆိုတာကိုပေးပြီးတော့မဆောင်ဘူးအဲ့ဒီမြေဥပုပ်ဆိုတာဟာခုနှစ်နှစ်မှာတစ်နှစ်မြေကြီးကိုအနာပေးရမယ်ဆိုတဲ့အထူးဥပုပ်တစ်ခုဖြစ်တယ်အဲ့ဒီနည်းနဲ့ခုနှစ်နှစ်မှာတစ်နှစ်မြေဥပုပ်ကိုစောင့်ခိုင်းရမယ်အမိန့်ကိုဣသရေလတွေဟာချိုးဖောက်တဲ့အတွက်ကြောင့်နှစ်490မှာအချိန်ပေါင်း80ချိုးဖောက်ခဲ့တာပဲဖြစ်တယ်ဒီမှာဣသရေလကိုဘာဘူးလုံလက်အောက်မှာနှစ်80တိုင်အောင်ကျွန်ခံစီဆိုပြီးတော့ဣသရေလမြေတလွှားမှာမြေကြီးဟာသူ့ဥပုပ်ကိုသူစောင့်စီအနာယူစီဆိုပြီးတော့ဘုရားသခင်အမိန့်ချလိုက်တာပဲဆိုရကိုအတိတ်ဓမ္မရာဇဝင်သင်ခန်းစာတွေအရဖော်ပြခဲ့ပြီးဖြစ်ပါတယ်။ဒါကိုဓမ္မရာဇဝင်ကျုပ်ရဲ့ရာဇဝင်ကျုပ်ဒုတိယစာဆောင်ရဲ့ဏိဂုံးမှာပြတ်သားရှင်းလင်းလှတဲ့မှတ်တမ်းနဲ့ဖော်ပြထားတာကိုလည်းပြန်ပြီးတော့ကြည့်နိုင်ပါတယ်။ထို့သောဣသရေလမြေသည်ဥပုပ်နေတို့ကိုမွေ့လျော်စေခြင်းဟာယေရမိဆင့်ဆိုသောထာဝရဘုရား၏အမိန့်တော်သည်ပြည့်စုံရ၏ထိုပြည်သည်လူစိတ်ညံလျက်နေသောကာလအနှစ်80စေအောင်ဥပုပ်နေတို့ကိုစောင့်သောအခွင့်ရှိသည်တဲ့သောတရှင်မိတ်ဆွေအပေါင်းတို့အတိတ်ကာလအကြောင်းတွေကိုပြန်ပြီးစဉ်းစားလိုက်တဲ့အခါကျတော့ဒံယေလအားဖြင့်တစ်ချိန်လုံးကြားနေရတဲ့ထာဝရဘုရား၏တရားသဖြင့်စီရင်တော်မူခြင်းဆိုတာတွေဟာခံယူသူလူသားတို့ဘက်ကသာနားမလည်နိုင်တာပဲသမတရားလမ်းပေါ်မှာသူဖော်ပြတဲ့ဓမ္မသမိုင်းစာမျက်နှာပေါ်ကအက္ခရာတွေနဲ့တင်မငင်းနိုင်လောက်အောင်ထင်ရှားသိသာလွန်းနေပြီလို့ကျွန်တော်ထပ်လောင်းတင်ပြခြင်းပါ रे အခုဆိုရင်ဒံယေလဆိုတဲ့ပရောဖက်ကြီးခန်းစားရတဲ့ဗျာဒိတ်တော်အချက်တို့ဟာအဲ့ဒီအတိတ်ကာလအနှစ်80ကြုံခံရပြီးတဲ့နောက်မှာနောက်ထပ်သတင်း80ဆိုတဲ့အချက်ကြောင့်ထပ်မံဆင်ခြင်တွေးတောစရာတွေထပ်မံပေါ်ထွက်လာပါ रे ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်25ထို့ကြောင့်ယေရုရှလင်မြို့ကိုတဖန်တီထောင်ပြုစုစေခြင်းဟာအမိန့်တော်ရှိသည့်နေ့မှစ၍ခရစ်တော်သခင်၏လက်ထက်တိုင်အောင်ခုနှစ်သတင်းနှင့်62သတင်းကြာလိမ့်မည်ဟုသိမှတ်နားလေလော့အနောက်ရှက်ခံရသောကာလ၌မြို့လန်းကိုတဖန်တီထောင်ပြုစုရမည်ဟုစီရင်ဆုံးဖြတ်ခြင်းရှိ၏မိတ်ဆွေအခုသတင်း80ဆရာဟာခန်းစားခဲ့ရပြီးသောကျွန်ခစ်အနှစ်ပေါင်း80နှစ်ဆင်တူပါ रे ဒါပေမဲ့အနှစ်သာရပုံစံဟာပြီးခဲ့သောအတိတ်နှင့်မဆိုင်စာအသွားအလာရဘင်းဖြင့်အနာဂတ်ရေးဖြစ်နေတာကိုကျွန်တော်တို့တွေ့ရပါတယ်။သတင်း80လို့ဆိုလိုက်တဲ့နည်းခုနှစ်ဆိုတဲ့ကဏ္ဍဟာဂျူးတို့ရဲ့ရှာဘူးဟာသို့မဟုတ်အတိုင်းအတာယူနစ်အစုအဖွဲ့တစ်ခုဆိုတာကိုကျွန်တော်တို့နားလည်နိုင်ပါတယ်။ကျွန်တော်တို့ဒီကနေ့သုံးဆွဲနေတဲ့ယူနစ်အစုအဖွဲ့မျိုးပုံစံမျိုးကိုဥပမာပေးရမယ်ဆိုရင်ဒါဇင်တစ်ခုဟာ12ခုအစုအဖွဲ့ဖြစ်တယ်လို့ပါပဲ။အဲ့ဒီတော့အခုသတင်း80ဆိုတာဟာခုနှစ်ခုပေါင်း80ဆိုတဲ့သဘောကိုဖော်ပြလိုက်ပါ रे ခုနှစ်ရဲ့အကျဉ်း80ကိုဆိုတာမဟုတ်ဒီတော့ဒါဟာလဲနောင်ကာလအနှစ်490ကိုသာဖော်ပြခြင်းပဲလို့ကျွန်တော်တို့သတ်မှတ်နိုင်ပါလိမ့်မယ်ဟုတ်ပါ रे ယေရမိရဲ့ကျမ်းဟောင်းတွေအပြင်ကျွန်ဘဝမစခင်တုန်းကယာဇဝင်မှာဖော်ပြခဲ့တဲ့အတိတ်490အတွေ့အပြစ်တွေကိုပြီးခဲ့တဲ့နှစ်80ဟာပေးဆက်ခဲ့ရပြီဆိုတာကိုဒံယေလနားလည်နေပါပြီအခုနောက်ထပ်နှစ်ပေါင်း490အတွေ့ကိုသာလျှင်သူအနာဂတိဟာဥတီနေခြင်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသတင်း80ဟာလေဒီအတိုင်းပဲဒုံးတိမဟုတ်တော့ပြန်ပဲနဲ့နောက်ထပ်အပိုင်းကလေးတွေထပ်ခွဲသွားပြန်တယ်ဆိုတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။ ဟုတ်ပါတယ်။ယေရုရှလင်မြို့တော်ကိုတဖန်ပြန်လဲတီထောင်စေခြင်းဟာအမိန့်တော်ရှိသည့်နေ့မှစ၍ခရစ်တော်သခင်လက်ထက်တိုင်အောင်ကကြီးခုနှစ်သတင်းနဲ့ခါခွေ62သတင်းတဲ့အလုံးပေါင်း69သတင်းသာရှိပါသေးတယ်နော်။တစ်သတင်းကြံနေသေးတယ်။သတင်းတစ်ခုကြံနေသေးတယ်ဆိုတာကိုရှင်းရှင်းကြီးကျွန်တော်ခံယူထားကြပါ။ကဲအဲ့ဒီခုနှစ်သတင်းရဲ့62သတင်းရဲ့ဆိုတာဟာဘယ်အချိန်ကစရမဲလို့မိษွေတို့ခံယူကြပါသလဲ။စုစုပေါင်း69သတင်းသို့မဟုတ်483နှစ်ကိုကိုစားပြုအစုအဖွဲ့ဒီအချိန်ကာလအတွက်ဘယ်အချိန်ကစပြီးတွက်ဆသင့်ပါသလဲဆိုတာစဉ်းစားရန်ဖြစ်လာပါလေ။ကာကြီးဖြစ်တဲ့ခုနှစ်သတင်းသို့မဟုတ်49နှစ်ခါကွေးဖြစ်တဲ့62သတင်းသို့မဟုတ်434နှစ်ရဲ့တွေဟာဘာကိုဆိုလိုပါသလဲ။မိษွေအပေါင်းတို့BC 445ခုနှစ်ကနေပြီးတော့စတင်ပြီးတော့တွက်ကြည့်လိုက်မယ်ဆိုရင်အဲ့ဒီနှစ်အပိုင်းအခြားတွေဟာအေယာမဖြစ်စဉ်ကြီးတွေနဲ့အကုန်လုံးကွက်တိကျနေတာကိုတွေ့ရပါတယ်။အဲ့ဒီ BC 445ခုနှစ်မှာနေဟမိဟာယေရုရှလင်မြို့တော်နဲ့ဗိမာန်တော်ကြီးကိုတည်ဆောက်ပေးပါတယ်။ဒါကိုနေဟမိမှတ်စာအခန်းကြီး1အငယ်1မှ8အတွင်းမှာအကြေအလဲပြန်ပြီးတော့ဆန်းစစ်ကြည့်ရှုနိုင်ပါတယ်။အဲ့ဒီနောက်49နှစ်ကြီးပြီအကြာမှာတော့မာလခိရဲ့အနာဂတ်ကျမ်းဟာပြီးဆုံးပါတယ်။တမဟောင်းခင်မှမှတ်တမ်းများအားလုံးရက်တန့်သွားတယ်ဆိုတာကိုတွေ့ရပါတယ်။အဲ့ဒါဟာယေရုရှလင်မြို့တော်ကိုတဖန်ပြန်လဲတီထောင်ရန်အမိန့်တော်ရှိသည့်နေ့မှစ၍ခုနှစ်သတင်းခေါ်49နှစ်ပဲဖြစ်ကြောင်းပါ။ကောင်းပါပြီ။နောက်ထပ်62သတင်းသို့မဟုတ်434နှစ်မှာဘာတွေဆက်ပြီးဖြစ်တယ်ဆိုတာကိုကြည့်ပါ။ဂျူးတို့ရဲ့အဲ့ဒီခေတ်ပြက်ကြိန်ဟာတစ်နှစ်ကို360ရက်နဲ့ပဲတွက်လို့ရှိတဲ့အတိုင်းတွက်ကြည့်လိုက်တော့အဲ့ဒီ62သတင်းသို့မဟုတ်434နှစ်သို့မဟုတ် AD 32ခုနှစ်និသန်လသို့မဟုတ် AP လ6ရက်နေ့ဆိုတဲ့နေ့မှာကယ်တင်ရှင်သခင်ခရစ်တော်ဟာယေရုရှလင်မြို့တော်ကြီးတဲကိုပထမဦးဆုံးအချိန်တရားဝင်ဝင်ရောက်ပြီးတော့သူဟာမေရှိယကယ်တင်ရှင်ဖြစ်ကြောင်းကိုခရစ်ဝင်ကျမ်းများမှတဆင့်ကဘာသို့ကြေညာခဲ့သောနေ့ဖြစ်နေတာတွေ့ရပါတယ်။အံ့ဩစရာမကောင်းလွန်ဘူးလား။ဒါဟာနှုတ်ကပတ်တော်အဖြစ်သမိုင်းနှစ်ပေါင်း900ကျော်အကြာကတည်းကကေတင်ရှင်ရဲ့ပေါ်ထွန်းခြင်းကိုဓာတ်ရိုက်ဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့မြို့တော်ကြီးကိုတိဆောက်ဗိမာန်တော်ကိုပြုပြင်ပြီးတော့ဓမ္မဟောင်းကျမ်းတွေအဆုံးသတ်တဲ့အချိန်အထိအချိန်ကာလကိုခုနှစ်သတင်း။အဲ့ဒီနောက်ခရစ်တော်မေရှိယကေတင်ရှင်အဖြစ်မြို့တော်ကိုဝင်ရောက်ချိန်အထိ62သတင်းဆိုတော့သတင်းတစ်ခုဟာကြံ့နေပါသေးတယ်။အဲ့ဒါကိုတော့အခုကျမ်းဟာဆက်လက်ဖော်ပြတာရှိသေးတာကိုကျွန်တော်တို့ဟာအဲ့ဒီ69သတင်းတဲ့ပို့ပြီးတော့အရေးတကြီးသတိထားကြပါလိမ့်မယ်။ဟုတ်ပါတယ်။အဲ့ဒါဟာကျွန်တော်တို့အတွက်အထူးဂရုပြုဖို့ဂန္ဓာကြီးပဲဖြစ်နေတဲ့ဆရာကိုနှုတ်ကပတ်တော်ဟာသိစီခြင်းတဲ့အတွက်ကြောင့်အရှိလျားဆုံးစုဖွဲ့ထားပါတယ်။သီးသန့်ခြံရစ်ဖော်ပြထားပါတယ်။ဒံယေလရဲ့ပြီးခဲ့တဲ့ကျမ်းတွေကိုမိတ်ဆွေတို့မှတ်မိကြမှာပါ။ခေကြီးလေးကြီးရဲ့နောက်ဆုံးသောသံနဲ့တရွတ်ရောနှောသောခေသားရဲတရိษံကြီးတွေတဲကဘာကောင်နဲ့မှမတူတမှုထူးခြားတဲ့သားရဲကြီးရဲ့ခေအဲ့ဒီသားရဲကြီးစီကမှဂျိုရီထွက်တဲ့အထဲကလူမျက်စိနဲ့တကွကြီးစွာသောစကားကိုပြောတတ်သောဂျုံငယ်တို့ရဲ့ခေဆိုရာတွေ့ကိုသာအရေးအကြီးဆုံးသီးသန့်ရှင်းလင်းဖော်ပြပေးခဲ့တဲ့ဆိုရာကိုကျွန်တော်တို့သေသေးချာတွေ့ခဲ့ကြပြီဖြစ်ပါတယ်အမှန်တကယ်အလွန်အရေးကြီးပါတယ်ကျွန်တော်မိတ်ဆွေတို့အတွက်ရှေ့သို့မျှော်ကြည့်ရန်ကြံသေးသောအနာဂတ်ဖြစ်ပါတယ်အဲ့ဒီအချိန်ကတော့ကက်တင်ရှင်သခင်ခရစ်တော်ဒုတိယအချိန်ကြွလာပြီးတော့လူသမိုင်းတစ်ခုလုံးကိုတရားစီရင်မယ့်အချိန်ပြီးတဲ့နောက်နိုင်ငံတော်ကိုမြေပေါ်မှာတည်ထောင်အုပ်ချုပ်မယ့်အချိန်အပိုင်းအခြားဖြစ်နေလို့ပါပဲနောက်ဆုံးသောကာလခရစ်တော်ကြွလာစီရင်ခြင်းအဲ့ဒီကိစ္စတွေကိုဒံယေလအနာဂတ်တိလျှောက်လုံးမှာနောက်ဆုံးခေခရစ်တော်ဆန့်ကျင်ရေးသမားတို့ရဲ့အကျဉ်းဖက်လွှမ်းမိုးသောခေအဖြစ်ကျွန်တော်အထက်ထက်ကြားနာခဲ့ကြပြီးပါပြီရွှေခေငွေခေကြေးဝါခေတို့ရဲ့အောက်ဆုံးကသင်ချီဘွားမှာတရွတ်ရောသောခေအဖြစ်တွေ့ကြရသလို။သားရဲကြီးလေးကောင်တဲမှာလေနောက်ဆုံးသားရဲဆိုရက်ကျွန်တော်လူသားများမျက်စိနဲ့မမြင်ဘူးတဲ့သားရဲကြီးရဲ့ဂျုံငယ်ကလေးတစ်ခုအဖြစ်သာကျွန်တော်တွေ့ကြရပါတယ်။အဲ့ဒီလိုပါပဲ။သတင်းပတ်ပေါင်း80တဲမှာလေနောက်ဆုံးသောသတင်းတစ်ပတ်အဖြစ်သားလျင်ကက်ကက်သက်သက်ဖော်ပြပါတယ်။ကျွန်တော်ပြောခဲ့တယ်လို့လူသားတို့ခံယူနိုင်အောင်ပမာရီအမျိုးမျိုးဆောင်ရတယ်။ခေတို့သမိုင်းတို့ဆိုတာတွေ့ဟာလူတွေရတာအကြီးအကျယ်လုပ်နေကြတာပါအဖဖျားသခင်အဖို့ကတော့ဖွဲနဲ့တူသောမြေမှုန့်ဖြစ်ရမယ်အရာဒီကြီးဖြစ်လို့ဘာဆိုပါမှအကျယ်တွင်ပြုစရာမလိုပါဘူးသူ့ကိုယုံကြည်ကိုးကွယ်ဖို့သူပေးတဲ့အသက်တရားကိုခံယူဖို့သူသိစေလိုတဲ့ကယ်တင်ခြင်းကျေးဇူးတရားကိုပွားများပြီးတော့လူသားနဲ့ထိုက်တန်လို့သာလျှင်သူချပေးသနာလိုက်တဲ့ကောင်းကျင်နိုင်ငံတော်ကိုဘုန်းဝင်စားဖို့သာလျှင်လိုပါတယ်ဟုတ်ပါတယ် အဲ့ဒီခုနှစ်သတင်း62သတင်းတို့မှာအဓိကအဖြစ်ကေတင်ရှင်မေရှိယကိုကျွန်တော်တို့မြင်ခဲ့ရပြီးပြီ။ဒီနောက်ပိုင်းမှာကေတင်ရှင်မေရှိယဟာကားရိုင်တော်ပေါ်မှာအသက်တော်ကိုစွန့်ခဲ့ပြီးပြီ။ယုံကြည်သူအားလုံးတို့အတွက်ထာဝရအသက်ရှင်ခြင်းလမ်းကိုပြခဲ့ပြီးပါပြီ။အဲ့ဒီလမ်းပေါ်မှာဒီကနေ့လူအဖွဲ့အစည်းဟာရှောက်လှမ်းနေကြပြီးမြင့်။ဒီလမ်းကိုလူသားတွေဟာလက်လွတ်စပယ်လုပ်ရင်အချိန်တွေလွန့်ပါနေကြတယ်။နောက်ဆုံးသောသတင်းတစ်ပတ်ဟာဒီကနေ့ဒီအချိန်လူသားတို့အတွက်အရေးတကြီးဆင်ခြင်နှလုံးသွင်းဖို့ဖြစ်နေတယ်။ယုံကြည်ခြင်းတရားနဲ့ယဉ်ဆိုင်ရန်ဖြစ်တယ်ဆိုတဲ့အကြောင်းကိုဒန်ယေလအနာဂတ်ကျမ်းအခန်းကြီး9ရဲ့ဤဂုံးပိုင်းဟာရှင်းလင်းပြသစွာဖော်ပြပေးလိုက်ပါတယ်။ခုနှစ်သတင်းနှင့်62သတင်းကြာလိမ့်မည်ဟုသိမှတ်နားလည်လော့။အနောက်အရှေ့ခံရသောကာလ၌မြို့လန်းကိုတဖန်တီထောင်ပြုစုရမည်ဟုစီရင်ဆုံးဖြတ်ခြင်းရှိ၏။ထိုသတင်း62သတင်းလွန်ပြီးမှခရစ်တော်သည်အခွင့်မရဘဲအသေးသက်ချင်းကိုခံရလိမ့်မည်။ထိုနောက်မှရောက်လာသောသခင်၏လူတို့သည်မြို့တော်ကို၎င်း၊သန့်ရှင်းရာဌာနကို၎င်းဖြိုဖျက်ကြလိမ့်မည်။ရေလွှမ်းမိုးသောအဖျင်ဆုံးရှုံးခြင်းဖြစ်လိမ့်မည်။အဆုံးတိုင်အောင်စစ်တိုက်ခြင်း၊ပျက်စီးရာနှင့်ဆိုင်သောစီရင်ဆုံးဖြတ်ခြင်းရှိလိမ့်မည်။တသတင်းတွင်လူအများတို့နှင့်ပရိညင်ဖွဲ့ခြင်းရှိ၍ထိုသတင်းတစ်ဝက်တွင်ရစ်ပူဇော်ခြင်းနှင့်ဆက်ကပ်ခြင်းကိုပပျောက်စေလိမ့်မည်။ယွန်ရှာပွေသောအရာဤအထွတ်ပေါ်သို့ဖြက်စီးသောသူသည်ရောက်၍စီရင်ဆုံးဖြတ်သောသုတ်သင်ပယ်ရှင်းခြင်းသည်ပျက်စီးအပ်သောသူတို့ကိုမလွှမ်းမိုးမီတိုင်အောင်ထိုသို့ဖြစ်လိမ့်မည်ဟုကြားပြော၏
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကြားမိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး10အခန်းငယ်တစ်ကံနေအခန်းငယ်ရှေ့အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။